ချမ်ပီယံနယ်မြောက်ပိုင်းနမ်ဆန်မြို့မှာလက်ဖက်အယောင်ပုံမှန်ဈေးကွက်ရထားရတာနှစ်နှစ်လောက်ရှိလာတဲ့အတွက်လက်ဖက်ဆိုင်တောင်သူတွေအခက်ကြုံနေကြပါတယ်လက်ဖက်အဓိကတင်ပို့နေတဲ့စကိုင်းတန်းစီကိုကိုဗစ်ကရောဂါအပါအဝင်စီးရဲနဲ့နိုင်ငံရေးအခြေအနေတွေကြောင့်တင်ပို့လို့မရပဲပုံမှန်ဈေးကွက်ကိုရထားရတာလို့လက်ဖက်အသင်းကပြောပါတယ်ဒီကြောင့်ရန်ကုန်ကလာတဲ့သတင်းကိုတော့အလေးမှာကပြောပြပါမ
လက်ဖက်ချောက်ခွဲတဲ့စက်ရုံတွေရပ်နားထားတာနှစ်နှစ်လောက်ရှိနေပါပြီ။လက်ဖက်အတီးကစိုက်ပျိုးတဲ့နန်းစံဒေတာမှာလက်ဖက်တွေကိုစက်ရုံစီတိုက်ရိုက်တင်သွင်းပြီးအဲဒီကနေတစ်ဆင့်အစိုးအချောက်တွေကိုမြန်မာပြည်အနှံ့တင်ပို့ကြတာပါ။စကိုင်းတိုင်းဘက်ကတော့နန်းစံဒေတာထွက်လက်ဖက်တွေအတီးကအားထားပြီးတင်ပို့ခဲ့တာလို့ပလောင်လက်ဖက်စိုက်ပျိုးထုတ်လုပ်ရောင်းချသူများအသင်းအတွင်ရင်မှုဦးစောညွန့်ကပြောပါတယ်။
ကိုဗစ်ဖြစ်တော့အယောင်းဝယ်လေးတွေပါသွားကြတယ်။အဲနောက်ပိုင်းကျတော့ကျွန်တော်တို့ကဒီနိုင်ငံရေးပြဿနာကြောင့်ကျွန်တော်တို့ပို့တာလဲစကိုင်းတိုင်းကလည်းအများဆုံးပို့တာလေ။စကိုင်းတိုင်းထက်ချမ်းကိုအများဆုံးပို့တော့ဒီနိုင်ငံရေးပြဿနာကြောင့်ကိုကျွန်တော်တို့ကမထုတ်လုပ်နိုင်တော့ဘူးဒီလက်ဖက်တွေက။စကိုင်းအပြင်မြမပြည်အနှံ့တော့ပို့တယ်။ကျော်ပတိန်ပို့တယ်၊ဆီယံကုန်ပို့တယ်၊အမန်လေးပို့တယ်၊ပခုတ်ကူတွေတော့ပို့တာပေါ့။အဲဒါပေမဲ့ကျွန်တော်တို့ဒီစက်ရုံကထွက်တဲ့လက်ဖက်ကြတော့ကျွန်တော်တို့ကစကိုင်းကိုကြတော့ကျွန်တော်တို့အများဆုံးတင်ပို့တာ
ကယောဟန်ရဲ့နိုင်ငံရေးပဋိပက္ခတွေမတိုင်ခင်ကာလတုန်းကစကိုင်းတိုင်းစီတစ်နှစ်ကိုနန်းဆန်ဒေတာထွက်လက်ဖက်8,000လောက်ပုံမှန်ရောင်းနိုင်ခဲ့ပါတယ်ပုံမှန်ဈေးကွက်ကနေနိုင်ငံရေးအခြေအနေကြောင့်ဝယ်သူတွေမရှိတော့လို့စက်ယုံရနာထားရပြီးတောင်သူတွေလည်းအခက်တွေ့နေတယ်လို့ဦးစောညွန့်ကပြောပါတယ
်ဩအများဆုံးကတော့တောင်သူတွေတော့အများဆုံးနေနာဆုံးရှုံးမှုဖြစ်တာပေါ့ခါတိုင်းလုံးကဆိုရင်ဥပမာကျွန်တော်တို့စက်ယုံမှာဆိုရင်တို့ကတင်းပို့လဲအဆင်ပြေတယ်နောက်ပြီးတော့ဒီပတ်စံအတွက်လည်းမခက်ခဲရဘူးလေအဲဒီအချိန်မှာကျတော့တခြားကုန်တယ်စီသူကပြန်သွားရတဲ့အတွက်ကြောင့်သူကဟောပေါ့ဒီကုန်တယ်တစ်တည်းနဲ့ပြန်ဆောင်ရတယ်နောက်ပြီးတော့ဈေးကွက်လည်းတဖြည်းဖြည်းကျလာတာပေါ့ဈေးကွက်လည်းနည်းတယ်အဲလိုအပ်တဲ့လောက်လည်းဈေးကမရဘူ
းလက်ဖက်ဈေးကွက်ပုံမှန်ပြန်လဲပတ်နိုင်ဖို့ကပြပဈေးကွက်ကိုလည်းချိတ်ဆက်ရှာဖွေဖို့လိုအပ်နေပြီလို့လက်ဖက်အသင်းကပြောပါတယ်လက်ဖက်အတီးကထားစိုက်ပျိုးတဲ့ဒေသမှာဈေးကွက်အဆင်မပြေတော့လို့တောင်သူတွေဒုက္ခရောက်နေကြတဲ့အကြောင်းနန်းစံဒေသခံလက်ဖက်ဆိုင်တောင်သူတို့ဦးဖြစ်တဲ့ဦးကျော်တန်းကလည်း VOA ကိုပြောပါတယ
်ကျွန်တော်တို့ရခိုင်ကတော့ဒီမန္တလေးကနေမှဒီဒကိုင်းတိုင်းမုံရွာကအလွာပေါ့လက်ဖက်ဆူလက်ဖက်ချောက်ကဒီအချုံတော့များတာပေါ့လေအခုလိုဆိုကြတော့အဲ့ဒါကလည်းဒီနိုင်ငံကြီးဒီအခြေအနေကြောင့်ဒီမန္တန်ဆက်တွေအခြေအနေကြောင့်ဆိုတော့ရင်လိုမတွင်ကြတော့တာပေါ့လေကျွန်တော်ကဒီဟွာပေါ်အဆက်ပြေရှိတဲ့ဒီလေးတွေနဲ့ဒီဟွာပေါ်ဒီဒီပန်ဒနိုင်ဟိုပွဲစားလေးတွေကတော့ဟိုကဒီသူ့ရဲ့ဒီဒီအဆက်ပြေလေးနဲ့သူတို့ပို့နေကြတာပေါ့လေဒီဘက်အနေထားကတော့အယောင်းဝယ်တော်နဲ့လည်းကြီးသွားတာပေါ့လေအရင်တော့ဒီမှာရှိတဲ့ဆက်ယုံနေလည်းပြေးပြီးတော့ဟိုအလုံးမဖြစ်ဘူးလေအဲနောက်တစ်ခါဒီမှာအာတကယ်တောင်းသူတွေမှလည်းဒီဝီကြီးခက်ခဲတော့ဒီအယောင်းဝယ်ကအာဟိုအိတ်နေတာပေါ့လေအိတ်နေပြီးတော့ဒီငွေကြီးကျက်တဲတာပေါ့
လက်ဖက်ဆိုင်တောင်သူတွေဈေးကွက်အဆင်မပြေလို့ဝင်းငွေကျက်တဲနေချိန်မှာအခြေခံကုန်စည်နှုန်းတက်နေလို့စားတောက်ရေးလဲအခက်တွေ့နေရပါတယ်အရင်ကစက်တအိတ်ကို3,000ပေးရတာကနေအခု5,000ထိပေးဝယ်နေရပြီးစားတုံးစီစည်နှုန်းတွေလဲအရင်ကနဲ့စာရင်ဈေးအတော်တက်သွားပြီလို့ပြောပါတယ်နန်းစံဒေတာထွက်လက်ဖက်အတိကဈေးကွက်ဖြစ်တဲ့စကိုင်းတိုင်းမှာတော့စစ်ကောင်စီနဲ့ဒေတာကန်ကာကွယ်ရေးအဖွဲ့တွေရဲ့လက်နက်ကင်ပဋိပက္ခတွေကြောင့်ဒေတာရင်းစစ်ဆောင်သူဦးရေတစားထက်တစားတိုးလာနေသလိုစီးပွားရေးပုံမှန်လဲပတ်နိုင်ဖို့ကလည်းခက်ခဲနေပါတယ်ရှင်